မြန်မာတောင်မြေမှာဖြစ်ခဲ့တဲ့ဖြစ်ရပ်ဟာတရားဥပဒေစိုးမိုးရေးကိစ္စပဲဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တမတ်ကြီးစကော့မာရှယ်ကပြောလိုက်ပါတယ်မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးပိုင်းအားကောင်းလာအောင်လှုပ်ဆောင်နေရမှာအမေရိကန်ပြည်အောင်စုအနေနဲ့ကူညီပံ့ပိုးပေးနေတာတွေရှိသလိုဆက်ပြီးတော့လည်းကူညီပံ့ပိုးပေးသွားခြင်းတွေလို့တမတ်ကြီးကပြောပါတယ်တမတ်ကြီးစကော့မာရှယ်ကိုရန်ကုန်မြို့တမတ်ကြီးနေအိမ်မှာကုကြော်သိန်းကတည်တံတွေ့ဆုံမေးမြန်းထားပါတယ်ရှင
်မင်္ဂလာတောင်ကျွန်းမှာဖြစ်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့တမတ်ကြီးရဲ့အမြင်ကိုသိပြရစီမြန်မာနိုင်ငံမှာဒီလိုဖြစ်ရပ်မျိုးတွေဆက်ဖြစ်နေသေးတဲ့ပေါ်တမတ်ကြီးဘယ်လိုမြင်ပါသလဲခင်ဗျာ
First I'd say thatThe only information I have is what I've read in press reports, so I certainly don't have all the facts.
To me, the most important thing is that the PNF has been working on the Tamazin media regarding the Tiyarawa. So, the Tiyarawa has been working on the Tiyarawa. 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 The Tiyarawa has been working on the Tiyarawa.ဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေကိုအကြောင်းကြားရပါမယ်။ခိုင်လုံတဲ့အကြောင်းရှိတယ်ဆိုရင်ဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေအနေနဲ့အရေးယူလှုပ်ဆောင်နိုင်ပါတယ်။ဒါပေမဲ့ပုံမှန်အားဖြင့်ဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေကအရေးယူမှာပါ။သတင်းပြမှာပါလာဖို့အခြေခံပြောရမယ်ဆိုရင်အရသားတွေကဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေနဲ့အတူလိုက်ပါပြီးတော့ဖြစ်နိုင်ချေရာဇဝမှုကိုလိုက်ရှင်းတယ်ဆိုရင်အဲ့ဒါဟာပုံမှန်မဟုတ်တယ်လို့ပြဿနာလည်းရှိနေပါတယ်။ဆိုရင်စရာအများကြီးရှိပါတယ်။ဒီနိုင်ငံဟာဒီမိုကရေစီနုနယ်သေးတယ်ဆိုတော့ကျွန်တော်နားလည်ပါတယ်ဒါပေမဲ့ဒီနိုင်ငံမှာတရားဥပဒေစိုးမိုးရေးတည်ဆောက်နေတာနဲ့အမျှနိုင်ငံသားတွေအနေနဲ့သူတို့မှာရှိတဲ့ဘယ်လိုစိုးရင်ချက်ကိုမဆိုဥပဒေစိုးမိုးရေးတာဝန်ရှိသူတွေကိုတင်ပြရပါမယ်။တာဝန်ရှိသူတွေကဆက်လုပ်ရပါလိမ့်မယ်။ဒါဆိုရင်လူအုပ်စုကသူတို့မြင်တယ်လို့ဥပဒေတတ်မှတ်ပြီးတော့ဝင်လုတဲ့အခြေအနေမျိုးကိုရှောင်ရှားနိုင်မှာပါ
။မြန်မာနိုင်ငံထက်ဒီမိုကရေစီအတွက်ကြုံပိုများတဲ့အမေရိကန်လိုနိုင်ငံမျိုးတွေမှာဒါဒီလိုဖြစ်ရမျိုးတွေဖြစ်လာမယ်ဆိုရင်မတူကွဲပြားတဲ့တုံ့ပြန်လှုပ်ဆောင်ချက်များဖြစ်မလားခင်ဗျာ
။ WellFirst of all, I'd say no country, including the United States, is perfect. We all have mistakes and
failures. I'm not going to say that my mom is a good person. I'm not going to say that.အလုံးမှာအမှားယူနေတဲ့ဆုံးရှုံးမှုတွေရှိပါတယ်။ဒါပေမဲ့ပုံမှန်အားဖြင့်ဘာဖြစ်လဲဆိုတော့စေတနာတချို့ရှိနေတယ်လို့အယက်သားတချို့ကဖော်ထုတ်လာမယ်ဆိုရင်ဒေတာဖွဲ့ကလည်းကြိုးကြောင်ခံလုံတယ်လို့ယူဆတယ်ဆိုရင်ဒီ news လောက်ဆောင်အောင်ပါ။အယက်သားတွေပါအတူလိုက်ပါပြီးတော့ရာဇဝမှုကိုစုံစမ်းစစ်ဆေးတာမျိုးလုပ်မှာမဟုတ်ပါဘူး။ဒါကတကယ်ကိုရေးကြည့်တယ်လို့ကျွန်တော်ထင်ပါတယ်။ဥပဒေစိုးမိုးရေးပိုင်းလောက်ဆောင်ချိန်မှာအယက်သားတွေကိုအတူလိုက်ပါဖို့ဒါမှမဟုတ်ပါဝင်ဖို့ခွင့်ပြုမှာမဟုတ်ပါဘူး။ဒါဟာလူမှုအဝန်းဝိုင်းတွေကြားနိုင်ငံသားတွေကြားမှာကျောင်းဆံကအခြေအနေမျိုးဖြစ်လာနိုင်ခြင်းကိုရှောင်ရှားတဲ့နည်းပါပဲ။ဥပဒေစိုးမိုးရေးကိုဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေကပဲလှုပ်ဆောင်မှုတိတ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။စိုးရိမ်မှုရှိတဲ့အရက်သားတွေဓာတ်ရဲပါဝင်လှုပ်ဆောင်တာမျိုးမရှိရပါဘူး
။တရားဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေစွမ်းဆောင်ရည်မြင့်လာစေဖို့တရားဥပဒေစိုးမိုးရေးပိုပြီးကောင်းလာစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကိုဘယ်လိုပံ့ပိုးကူညီနိုင်တဲ့အနေအထားမျိုးမှာရှိတယ်လို့ယူဆပါတယ်ခင်ဗျာ
။ We're trying. We're doing some assistance and trainingOf police, we're working in support of some of the rule of law.
ကျွန်တော်တို့ကြိုးစားနေပါတယ်ရဲတပ်ဖွဲ့ကိုလေ့ကျင့်သင်တန်းပေးတာမှာကျွန်တော်တို့ပံ့ပိုးကူညီနေပါတယ်ဆိုရကနိုင်ငံတော်မှာထူထောင်ဖို့လှုပ်ဆောင်နေတဲ့တရားဥပဒေစိုးမိုးရေးဗဟိုဌာနတချို့ကိုပံ့ပိုးကူညီဖို့ကျွန်တော်တို့လှုပ်ဆောင်နေပါတယ်ဒါပေမဲ့ရိုးရိုးသားသားထပ်ပြောရမယ်ဆိုရင်ဒီနိုင်ငံရဲ့ဒီမိုကရေစီဟာနုနယ်ပါသေးတယ်လူ့အဖွဲ့အစည်းအနေနဲ့တို့ရဲ့ဒီမိုကရေစီဘယ်လိုလဲပတ်လှုပ်ဆောင်စေချင်လဲတရားဥပဒေစိုးမိုးရေးဘယ်လိုဖြစ်စေချင်လဲဆိုတာတွေကိုတရှိနားလေလာဖို့ရအချိန်ယူရပါလိမ့်မယ်ဆိုတော့ဒီဖြစ်ရတချို့ကလူတွေအနေနဲ့လေးလာတင်ယူဖို့အခွင့်အလမ်းတွေပေးတယ်လို့ကျွန်တော်ထင်ပါတယ်တခြားနိုင်ငံတွေကအတွေ့အကြုံတွေကိုတီးခွင့်ရပြီးတော့တခြားနေရာတွေမှာဘယ်လိုလှုပ်ဆောင်ကြလဲဆိုတာမြင်လာမယ်လို့မျောလင့်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တကယ်ပဲကူညီကြပါတယ်ကူညီလဲကူညီနေပါတယ်ဆက်ပြီးတော့လည်းကူညီသွားပါမယ်